ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်လာတဲ့ထရီဆာမေကိုဘီမာကြီးအဲလစ်ဘက်ကဘူရူးနေမှာအတီးပြုတ်ပေးလိုက်ပါပြီ။ဗြိတိန်နိုင်ငံက EU ကနေခွဲထွက်ဖို့လူမှုဆန္ဒခံယူပွဲကနေအဆုံးဖြတ်ပေးလိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာပေးထားတဲ့ဂရုတန်းရာထူးကနေနှုတ်ထွက်ပေးလိုက်တဲ့အတွက်ထရီဆာမေအတွက်ပထမအဦးဆုံးအကဲဆတ်မှုကတော့ Brexit ကနေခွဲထွက်ရမှာနိုင်ငံကိုအောင်မြင်စွာဦးဆောင်နိုင်ရည်ပဲဖြစ်ပါတယ်။ဝန်ကြီးချုပ်သစ်ထရီဆာမေဟာပြပြသားသားနဲ့စိတ်သက်ခိုင်မာစွာလှုပ်ဆောင်နိုင်တဲ့အတွက်ဒီတာဝန်ကိုထမ်းဆောင်နိုင်လိမ့်မယ်လို့အတင့်တော်ဆုံးပုံကူဖြစ်တယ်ဆိုပြီးတော့လည်းတုံ့တက်ကြပါတယ်အကြောင်းစုံကိုကုဇော်ဝဲလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
Brexit လို့ခေါ်တဲ့ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်ဖို့လူမှုဆန္ဒခံယူပွဲကနေဆုံးဖြတ်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် David Cameron ယာရုကအနားယူပြီးတဲ့နောက်မှာဗြိတိန်နိုင်ငံသမိုင်းမှာဒုတိယအမျိုးသမီးဝန်ကြီးချုပ်အဖြစ်နဲ့ Theresa May ဟာပုတ်ထူးနေ့ကဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်သူမှဦးဆောင်တဲ့အဆိုအသစ်အနေနဲ့အရင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ချမှတ်ဆောင်ရွက်ခဲ့တဲ့အောင်မြင်တဲ့လမ်းစဉ်တွေအတိုင်းဆက်လက်ကျင့်သုံးသွားမယ်လို့ဝန်ကြီးချုပ်အဖြစ်ပထမဆုံးပြောကြားတဲ့မိန့်ခွန်းထဲမှာထရီဇာမေကထည့်သွင်းပြောကြားခဲ့ပါတယ
်။ I have just been to Buckingham Palace where Her Majesty the Queen has asked me to form a new government and I accepted.
ဒီမှာအခုပဲ Buckingham နန်းတော်ကပြန်လာတာပါ။အဲဒီမှာဘုရင်မကြီး Elizabeth ကနေအစိုးရအသစ်ဖွဲ့ဖို့အတွက်ခွင့်ပြုချက်ကိုရခဲ့ပါတယ်။ကျွန်မအနေနဲ့ကောင်းမွန်တဲ့ခေတ်သစ်ဝင်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ခြေရာကိုနှင်းရမှာဖြစ်ပါတယ်။ဒေးဗစ်ကင်မရွန်ရဲ့ခေါင်းဆောင်မှုအောက်မှာအစိုးရအနေနဲ့စီးပွားရေးတည်ငြိမ်အောင်အပြင်ဘတ်ဂျက်လုံငွေပြားမှုလျှော့ချတာနဲ့လူတွေအလောက်ကင်ပိုရအောင်ဆွမ်းဆောင်ပေးနိုင်ခဲ့ပါတယ်။ဒါပေမဲ့ဒေးဗစ်ကင်မရွန်ရဲ့အမွေအနှစ်ဟာစီးပွားရေးသက်သက်ပဲမဟုတ်ပါဘူး။သူထားခဲ့တဲ့အမွေအနှစ်ဟာလူမှုရေးတရားမျှတမှုဖြစ်ပါတယ်။လိန်တူချင်းအိမ်အောင်ပြုခွင့်အပါအဝင်ဝင်ငွေနည်းတဲ့သူတွေဝင်ငွေခွန်ပေးဆောင်စရာမလိုတဲ့အဆင့်ရောက်အောင်လို့လှုပ်ဆောင်ပေးနိုင်ခဲ့ပါတယ်။အဲ့လိုဒေးဗစ်ကင်မရွန်ကတိုင်းပြည်တစ်ခုလုံးရဲ့အစိုးရဖြစ်အောင်လှုပ်ဆောင်ပေးခဲ့တယ်လို့ကျွန်မကလည်းအဲ့ဒီအစီအစဉ်အတိုင်းဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်
။အစိုးရဖြစ်အနေနဲ့အခွင့်အရေးကလူတန်းစားတရက်အတွက်သာမဟုတ်ဘဲလူတိုင်းအတွက်ဖြစ်စေရမယ်ဆိုတာကိုလည်းဝန်ကြီးချုပ်သစ်ထရီဇာမေကပြောပါတယ်
။ We are living through an important moment in our country's history.Following the referendum we face a time of great national change.
Tomorrow we have အရေးပါတဲ့တမိုင်းကြောင်းတစ်ခုကိုဖျက်ဆီးနေကြတာဖြစ်ပါတယ်။လူမှုဆန္ဒခံယူပွဲပြီးတဲ့နောက်မှာကျမတို့ဟာတတိုင်းပြည်လုံးအတိုင်းအတာနဲ့ပြောင်းလဲမှုတွေကိုရင်ဆိုင်နေရပါတယ်။ကျမတို့ဟာဗြိတိန်နိုင်ငံဖြစ်တဲ့အတွက်စိန်ခေါ်မှုတွေကိုရင်ဆိုင်သွားမှာဖြစ်ပါတယ်။ EU ရဲကနေနှုတ်ထွက်တဲ့တစ်ချိန်တည်းမှာပဲကမ္ဘာအလယ်မှာကောင်းမွန်ပြောင်မြောက်တဲ့တိုင်းပြည်ဖြစ်အောင်ကျမတို့လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံဟာအခွင့်တူးကံလူတန်းစားတချို့အတွက်ပဲမဟုတ်ဘဲနဲ့လူတိုင်းအတွက်ဖြစ်စေရပါမယ်။ကျမဥဆောင်တဲ့အစိုးရဟာအဲ့ဒီနိလန်းကိုကျင့်သုံးတဲ့အစိုးရဖြစ်ပါမယ်။ကြီးကျယ်မြင့်မြတ်တဲ့ဗြိတိန်နိုင်ငံဖြစ်အောင်ကျမတို့အတူလှုပ်ဆောင်ကြရအောင်ပါ
။ယာရုကအနားယူသွားတဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့သူ့ရဲ့ဝန်ကြီးချုပ်အဖြစ်ပြောကြားတဲ့နောက်ဆုံးမိန့်ခွန်းအတွင်းထရီဇာမေဟာဝန်ကြီးချုပ်အဖြစ်နဲ့မှန်ကန်တဲ့ဥဆောင်မှုကိုပေးနိုင်လိမ့်မယ်လို့ပြောပါတယ်
။ I'm delighted that for the second time in British history the new prime minister will be a woman.And once again, a conservative. I believe Theresa will provide.
ဒီနေ့ငယ်ရဲ့သမိုင်းမှာဒုတိယအကြိမ်ဖြစ်တဲ့အမျိုးသမီးဝန်ကြီးချုပ်ဖြစ်လာတဲ့အတွက်ရော Conservative Party ကဖြစ်တဲ့အတွက်ရောကျွန်တော်အနေနဲ့အင်မတန်ဝမ်းသာအားရမိပါတယ်။ Theresa May အနေနဲ့ကျွန်တော်တို့ကိုရွေးကောက်တင်မြှောက်လိုက်တဲ့ Conservative မူဝါဒကြီးညာစာရနဲ့အညီတိုင်းပြည်အတွက်ထက်မြက်တဲ့တည်ငြိမ်တဲ့ဥဆောင်မှုကိုပေးနိုင်မဲ့သူဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါ့အပြင်ဗြိတိန်နိုင်ငံEU တွေကနေအကောင်းဆုံးအနေအထားနဲ့နှုတ်ထွက်နိုင်အောင်ဆွေးနွေးညှိနှိုင်းမှုတွေအစဉ်ပြေရေးအတွက်လည်းသူမကိုကျွန်တော်ဆူတောင်းပေးပါတယ်
။လန်ဒန်မြို့မှာအခြေစိုက်နေထိုင်တဲ့သမိုင်းပညာရှင်ဦးအောင်ခင်ကတော့ Theresa May ဟာယုံကြည်ချက်တစ်ခုကိုမဆုံးမနစ်အောင်မြင်အောင်လှုပ်ဆောင်တတ်သူတဦးဖြစ်တယ်လို့သုံးသပ်ပါတယ်
။ Theresa May ကသူကအလုပ်တစ်ခုခုကိုမဖြစ်မနေလုပ်တတ်တဲ့အကျင့်ရှိတာပေါ့လေ။အဲ့ဒါမှသူနာမည်ရတာပဲ။ဘာလို့လဲဆိုတော့ဒီလေးပါအစိုးရလက်ထက်တုန်းကဒီမင်းတို့လိုမရတဲ့ဒီမွတ်စလင်ဘုံတရားဒီတရားဟောဆရာတွေကိုယောပမှာရှိတဲ့ဒီလူခွင့်ရေးတရားယုံယုတ်ကလူခွင့်ရေးရှိတယ်ဆိုပြီးတော့လှုပ်တာတော့မင်းတို့လိုမရဘူးအဲ့ဒါကိုဒီသတိစာမေယာသူကမရရအောင်အတင်းလှုပ်ပြီးတော့ဒီမင်းတို့တော့အဲ့ဒီလူကြီးဟိုတယောက်ကလည်းဟိုဟိုရင်းကို Middle East ကိုပြန်သွားတယ်တယောက်ကတော့အမေရိကန်ပို့လိုက်အမေရိကန်အစုထောင်ချလာတယ်ဆိုတော့အဲ့ဒါမျိုးတွေပေါ့လေသူကသူများမလုံနိုင်တဲ့ဟာကိုမဖြစ်မနေဘူးလွဲနေသူပြည့်ပြည့်စုံစုံလုံနိုင်တဲ့အဖြစ်ရှိတယ်ဆိုပြီးသူလူရဲသူအထင်ကြီးတာပေါ့ဒီက
ဒေသဆန်တော်ချိန်ပုတ်ထူးနေနောက်ပိုင်းမှာတော့ဝန်ကြီးချုပ်သစ်ထရီဇာမေကသူ့အစိုးရအဖွဲ့အတွင်းပါဝင်မဲ့အရေးပါတဲ့ဝန်ကြီးနေရာတချို့ကိုထုတ်ပြန်ကြေညာလိုက်တာမှာနိုင်ငံသားရေးဝန်ကြီးအဖြစ်ဘရစ်စ်လို့ခေါ်တဲ့ EU တွေကနေ Britain နှုတ်ထွက်ရေးအတွက်ဥဆောင်လှုပ်ရှားခဲ့သူလည်းဖြစ်လန်ဒန်မြို့တော်ဝန်ဟောင်းလည်းဖြစ်တဲ့ Boris Johnson EU ကနေ Britain နှုတ်ထွက်မှုအတွက်ကြီးကြပ်ကုတ်ကဲရမယ်ဝန်ကြီးအဖြစ် David Davis ကာကွယ်ရေးဝန်ကြီးအဖြစ် Michael Fallon နဲ့ David Cameron အစိုးရလက်ထက်အတွင်းကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Philip Hammond ကိုတော့ဗဏ္ဍာရေးဝန်ကြီးအဖြစ်ခန့်အပ်လိုက်ပါတယ်ဝန်ကြီးချုပ် David Cameron အစိုးရအဖွဲ့အတွင်းပြည်ထောင်စုဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Theresa May ဟာဗြိတိန် EU ထဲမှာဆက်လက်တည်ရှိရေးကိုထောက်ခံခဲ့သူဖြစ်ပေမဲ့ဗြိတိန်လူထုရဲ့စန္ဒအတိုင်းဝန်ကြီးချုပ်တဦးအနေနဲ့ EU ထဲကနေနှုတ်ထွက်ရေးကိစ္စတွေကိုဆက်လက်အကောင့်ထဲပေါ်သွားမှာဖြစ်ပါတယ်ခင်ဗျာ